မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ဥဆောင်ဖွဲ့စည်းမဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့မှာရခိုင်မျိုးသားပါတီ ANP အနေနဲ့ပါဝင်မှာမဟုတ်ဘူးလို့ ANP ခေါင်းဆောင်ဒေါက်တာအေးမောင်ကပြောပါတယ်။ဒါပေမဲ့လည်း NLD အနေနဲ့တွဲဆုံဆွေးနွေးဖို့ကမ်းလှမ်းလာမယ်ဆိုရင်တော့အဆင်သင့်ပဲလို့ပြောပါတယ်။လွန်ခဲ့တဲ့နှစ်နိုဝင်ဘာလကကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီဟာအပြတ်အသတ်အနိုင်ရရှိတာကြောင့် NLD ကရွေးချယ်တင်မြောက်တဲ့သမရကနေပြည်내အစိုးရဝန်ကြီးချုပ်တွေကိုခန့်အပ်သွားမှာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
။ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ပြည်내အစိုးရဝန်ကြီးချုပ်တွေကိုရွေးချယ်တင်မြောက်သွားမှာနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီ ANP အနေနဲ့လက်မခံနိုင်ပဲဖြစ်နေတာပါ။ရခိုင်ပြည်내အကျိုးစီးပွားရခိုင်မျိုးသားပါတီ ANP ရဲ့ယက်တီချက်အရာပြည်내အမတ်နေရာအတော်များများအနိုင်ရရှိထားတဲ့ ANP အနေနဲ့ရခိုင်ပြည်내အစိုးရအဖွဲ့ကိုဦးဆောင်ဖွဲ့စည်းနိုင်တဲ့အခြေအနေမရှိရင်ဒီအစိုးရအဖွဲ့မှာ ANP အနေနဲ့ပါဝင်မှာမဟုတ်ဘူးလို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
် Democratic Society ကိုတွားလို့ရခုစီးပုံမျိုးမဟုတ်ဘူး Federal ပြည်ထောင်စုကိုတွားလို့ရခုစီးပုံမဟုတ်ဘူးဆိုတော့သိပါရက်နဲ့ဒီဖွဲ့စည်းပုံရဲ့အားနည်းချက်ကိုမျိုးသား Democracy ဖွဲ့စုအားသာချက်ချင်းဥပမာ167ကိုအသုံးပြုပြီးလို့ဆိုရင်မြန်မာ Democracy ဖွဲ့ချုပ်ရေးဆိုင်သားများရဲ့ဒီကိစ္စကိုရဖို့ဆက်ဖြစ်သွားပါလိမ့်မယ်။ဖွဲ့စည်းပုံပြင်ရေးဆိုတဲ့လမ်းကြောင်းကနေစစ်ပီပီမှာဖွဲ့စည်းပုံကတော့ချက်ကိုဆက်ခံပြီးပါဒီဖွဲ့စည်းပုံရဲ့အချက်တီဆိုင်သားများရဲ့အချက်တီကိုအားသာချက်ချင်းယူသွားတဲ့ပါတီအဖြစ်ပဲကျွန်တော်တို့သတ်မှတ်ခြင်းကိုစမိုင်းမှာခံသွားရပါလိမ့်မယ်။
NLD ပါတီအနေနဲ့ဒီဇိုင်းမမတ်ယက်တီလာခဲ့တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့မူအတိုင်းရခိုင်ပြည်နယ်အစိုးရဖွဲ့စည်းရမှာရခိုင်ပြည်နယ်အတွင်းမဲအများဆုံးနဲ့အနိုင်ရထားတဲ့ ANP ပါတီရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေတဲကသာဝန်ကြီးချုပ်ဖြစ်တဲ့ဆိုပြီး ANP ကယက်တီဆုံးဖြတ်ထားတာပါပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲအများဆုံးနဲ့အနိုင်ရခဲ့တဲ့ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုဆက်ပြောပါတယ
်သို့တော်ဒီနေ့ကျွန်တော်တို့မြန်မာဒီမိုကရေစီဖွဲ့ချုပ်ကရှင်းရရဝန်ကြီးတဦးပါဝင်မှာ၉ဦးပဲရပါတယ်ဒီကံကြိုးပါတီကဆုံးဦးတွေ့ရပါတယ်။ဒီခိုင်မျိုးသားပါတီက23ဦးရပါတယ်။တက်မတော်က7ဦးရှိပါတယ်။ဒီအချိန်နေအထိဒီခိုင်သမျိုးသားလုံးကဒီခိုင်မျိုးသားပါတီရဲ့မေပေဖြစ်တာတောင်မှလက်ရှိ68နှစ်ရှိတဲ့နော်မြန်မာနိုင်ငံရဲ့အချင်းချင်းမှတိုင်းသားအလုံးလေးလက်နက်ခံနေကြတယ်။ကျွန်တော်ရဲ့စစ်မှန်တဲ့ပြည်ထောင်စုကိုတွားမယ်ဆိုတဲ့ဥပဒေချက်ကြောင့်လေဒီဒီရင်းစစ်ကြီးတရားကျင့် root cause ဒီပြဿနာကိုဖြေရှင်းဖို့အတွက်ဒီဒုတိယအကြောင်းလေးကာလမှတောင်မှနော် majority seat ကိုရထားတဲ့ပါတီကြီးတစ်ခုရဲ့အမတ်အကြီးဆုံးကိုအတိမတ်မပြုတ်နိုင်ခဲ့ဘူးဆိုရင်ကျွန်တော်တို့ဟာဘုံဘုံလေးကြိုးရင်းများအခုဒီကိုလိုနီနေချင်းအောင်မှရှိနေသေးပါတယ်လို့ပဲတိုင်းသားတွေကပြောရမယ်တော့ပို့ပါပဲ
ဇန်နဝါရီလ15ရက်နေ့ကစစ်တွေမျိုးရွှေစည်တီကျောင်းထဲမှာကျင်းပတဲ့အစည်းအဝေးအတွင်းရမီရဖတွေလူမှုကွန်ရက်အဖွဲ့တွေနဲ့နိုင်ငံရေးပါတီကကိုယ်စားလှယ်နဲ့တွေ့ဆုံရမှာရခိုင်ပြည်နယ်အစိုးရအဖွဲ့ကို NLD အနေနဲ့ဦးဆောင်ဖွဲ့စည်းသွားမယ်လို့ရခိုင်ပြည်နယ်အလို့အမှုဆောင်အဖွဲ့ဥက္ကဋ္ဌဦးညီပုကပြောကြားခဲ့ပြီးတဲ့နောက်အဲ့ဒီအစိုးရအဖွဲ့မှာပါဝင်မှာမဟုတ်ဘူးလို့ ANP ပါတီကကြေညာချက်ထုတ်ပြန်ခဲ့တာပါ NLD အနေနဲ့တော့ဒီလိုအစိုးရဖွဲ့စည်းရမှာကန့်သက်ချက်ထားတာမျိုးမရှိတဲ့အပြင် NLD ရည်တည်ချက်နဲ့ပတ်သက်ပြီးထုတ်ဖော်ပြောကြားထားပြီးဖြစ်တယ်လို့ဦးညီပုကပြောပါတယ်
အဲဒါကတော့တရားဝင်ပြောထားပြရပါကျွန်တော်တို့ကဒီစောဝင်ရှိတဲ့ဒေါ်နန်းခင်ခရိညာကအဲတိုင်းနေပြည်နယ်အစိုးရရဲ့ဖွဲ့စည်းရေးနဲ့ပတ်သက်လို့ပြောပြပါပြီ
အရင်ပြည်တော်စုကြံ့ခိုင်ဖွံ့ဖြိုးရေးအစိုးရလက်ထက်မှာတော့ ANP အနေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ထဲမှာပါဝင်ခဲ့ပေမဲ့ NLD အနေနဲ့တော့ပြည်ခိုင်ဖြိုးနဲ့ထပ်တူကြတဲ့နိုင်ငံရေးပါတီတရက်အနေနဲ့သတ်မှတ်မထားတာကြောင့်အခုလိုမျိုးအစိုးရအဖွဲ့ထဲမှာပါဝင်တာမဟုတ်ကြောင်းဒေါက်တာအေးမောင်ကပြောပါတယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရရွေးချယ်တင်မြောက်ခံရတဲ့သမရကနေပြည်နယ်ဝန်ကြီးချုပ်တွေကိုခန့်အပ်မှာဖြစ်ပြီးပြည်နယ်ဝန်ကြီးချုပ်ကနေသက်ဆိုင်ရာပြည်နယ်အစိုးရဝန်ကြီးတွေကိုခန့်အပ်မှာဖြစ်ပါတယ်ခင်ဗျာ။